မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခါရေးမှုတွေဟာပြည်သူလူထုအများစုကြီးကိုမထိခိုက်ပဲလူနည်းစုကိုသာထိခိုက်တာဖြစ်ပြီးတိုင်းပြည်မှာစီးပွားရေးအကျပ်တဲကြုံတွေ့နေရတဲ့တကယ့်အဖြစ်မှန်ကတော့ good governance လို့ခေါ်တဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးမရှိတာကြောင့်ဖြစ်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောလိုက်ပါတယ်။ဒါအပြင်တခါအေးအေးယူမှုချမှတ်ထားတဲ့နိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးဖို့ကိုလည်း NLD ကနှုတ်ဆက်လိုက်ပါတယ်။အပြည့်စုံကိုဘန်ကောက်ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်
။ဒီအေးအေးယူမှုတွေဟာပြည်သူလူထုကိုတကယ်တမ်းထိခိုက်မှုရှိမရှိလေးလာသုံးသပ်တာတွေလုပ်သွားမယ်ဆိုပြီးဒေါက်တာဆန်းစုကြည်ကိုယ်တိုင်ကလည်းပြောခဲ့မှုပါတယ်။အဲ့ဒီလိုလေးလာသုံးသပ်တာတွေကိုအချိန်ယူလုပ်ခဲ့ပြီးတဲ့နောက်မှာတော့တန်ခတ်အရေးယူမှုတွေအပေါ် NLD ရဲ့တရားဝင်သဘောထားထွက်လာခဲ့ပြီဖြစ်ပါတယ်
။ဒီနေ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံစီးပွားရေးကုမျိုးတွတ်တက်မှုမရှိရခြင်းနဲ့အခြားတဲတွေကြုံတွေ့နေရတဲ့အချင်းဟာစီးပွားရေးပိတ်ဆို့မှုကြောင့်မဟုတ်ဘူး။စီးပွားရေးပိတ်ဆို့မှုကြောင့်ထိခိုက်တယ်ဆိုရင်လည်းအများစုပြည်သူလူထုကိုနင်းနေတာမထိခိုက်ဖဲနဲ့တချို့အတိုင်းဝိုင်းကဘယ်အနေချင်းထိခိုက်မှုတွေရှိတယ်ဆိုတာကိုပြောရဲ။တကယ်လည်းစီးပွားရေးတို့တမှုနေခွေရခြင်းစွာရေးချက်တဲ့ညွှန်ပြရခြင်းအဓိကအကြောင်းရင်းကတော့ဖြစ်ရင်စွာရဲ့စွာရေးစီမံခံဝဲမှုများဖြစ်ခြင်းနဲ့အဲစွာရေးမှာလွတ်လပ်ခွင့်တရားမျှတခွင့်တရားဥပဒေစိုးမိုးမှုတွေဒီနေ့ပြန်မှာလည်းမရှိတာကြောင့်ဖြစ်တယ် good governance ဆိုတာအဟုတ်တာကြောင့်ဖြစ်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ
် NLD ပြောရေးဆိုခွင့်ရှိသူတူဖြစ်တဲ့ဦးအောင်ကြိုင်မှာတန်ခတ်ရေးယူမှုတွေရဲ့တရားမှုထိခိုက်မှုနဲ့ပတ်သက်ပြီးNLD ကိုယ်တိုင်ကလည်းလက်တွေ့လေ့လာခဲ့သလိုစီးပွားရေးပညာရှင်အသီးသီးအဖွဲ့အစည်းအသီးသီးရဲ့လေ့လာသုံးသပ်ချက်တွေကိုလည်းတည်တည်ချာချာဆန်းစစ်ခဲ့ပါတယ်လို့ဦးအောင်ကျိုင်ကပြောပါတယ်။တန်ခတ်ရေးယူမှုတွေကိုချမှတ်ထားတဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေပြောတာကတော့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်လာအောင်လုပ်ဖို့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးပြီးစစ်မှန်တဲ့တွဲဆုံဆွေးနွေးပွဲတွေလုပ်ဖို့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေအရှိန်မြင့်လုပ်ဖို့ဖိအားပေးတဲ့အနေနဲ့ရေးယူမှုတွေကိုချမှတ်ထားတာဖြစ်တယ်လို့ဆိုပါတယ်။ဒီမိုကရေစီလူ့အခွင့်အရေးနဲ့ကောင်းမွန်တဲ့စီးပွားရေးဝန်းကျင်တို့ဖြစ်ပေါ်ဖို့အတွက်ဘယ်အချိန်မှာဘယ်လိုပုံစံမျိုးနဲ့ဘယ်လိုအခြေအနေမျိုးအောက်မှာတန်ခတ်ရေးယူမှုတွေကိုပြုပြင်ပြောင်းလဲနိုင်ခြင်းရှိမယ်ဆိုတဲ့အပေါ်သဘောတူညီချက်တရရနိုင်ရေးဆိုတဲ့အမြင်နဲ့အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂကနေဒါအော်စတြေးလျနိုင်ငံတို့နဲ့ဆွေးနွေးဖို့ NLD ကတောင်းဆိုထားပါတယ်လက်ရှိမြန်မာနိုင်ငံမှာပါတီစုံရွေးကောက်ပွဲတွေကျင်းပခဲ့ပြီးလွတ်တော်စည်းဝေးတွေကျင်းပနေအစိုးရအဖွဲ့တည်းပေါ်လာဖို့အခြေအနေရှိနေတဲ့ဆိုပေမဲ့တကယ်တမ်းကျတော့အများပါဝင်ပတ်သက်နိုင်တဲ့နိုင်ငံရေးဖြစ်စဉ်တည်းပေါ်ပေါက်လာဖို့ဘယ်လိုအရေးလက္ခဏာမျိုးမှမတွေ့ရသေးဘူးဒါကြောင့်တန်ခတ်ရေးယူမှုတွေကိုရုတ်သိမ်းဖို့အဓိကဘာလုပ်သင့်လဲဆိုတဲ့အပေါ် NLD ရဲ့သဘောထားကိုဦးအောင်ကျိုင်ကအခုလိုပြောပါတယ
်အခုချိန်မှာအများပါဝင်ပတ်သက်တဲ့နိုင်ငံရေးဖြစ်စဉ်ကြီးကတော့လာရေးကိုအရေးကြီးတောင်းဆိုဖို့တော့မှလိုအပ်နေတဲ့အနေအထားတွေတွေ့နေရတယ်အဲဒါစီဝါရေးပိတ်ဆို့မှုတွေတက်လို့ဖို့ဆိုရင်လည်းပဲစောစောကရွေချက်နဲ့ဆောင်ရွက်ထားတဲ့နိုင်ငံကြီးတွေတွန်းအားပေးတဲ့ရွေချက်ကိုအကောင့်ထဲပေါ်ပြီးတော့ပေါ့ဗျာကျွလပ်ပွင့်လင်းတဲ့နိုင်ငံကြီးပုံစံတစ်ခုပေါ်အောင်ကြိုးပမ်းညှိနှိုင်းတာလည်းအဲ့ဒီပုံမှန်တာလည်းစီဝါရေးပိတ်ဆို့မှုတွေရုပ်သိမ်းဖို့ကဲလို့ဖို့ဆိုတာအဓိကမူတည်နေတယ်လို့ကျွန်တော်တို့ပြောလိုက်တာဖြစ်ပါတယ်
တန်ခတ်ရေးယူမှုနဲ့ပတ်သက်ပြီး NLD ဘက်ကအခုလိုသဘောထားရှိပေမဲ့ NLD ကနေခွဲထွက်သွားတဲ့ခေါင်းဆောင်တချို့ဖွဲ့စည်းခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကတော့ကုံသွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆန်ရာတွေကိုပိတ်ဆို့တန်ခတ်ရေးယူထားတာရုပ်သိမ်းပေးဖို့မကြသေးခင်ရက်ပိုင်းကပဲတောင်းဆိုထားပါတယ်လူနည်းစုကိုဥတီချမှတ်ထားတဲ့တန်ခတ်ရေးယူမှုတွေဟာပြည်သူအများကိုထိခိုက်တာတွေရှိလာတယ်လို့ NDF ကသုံးသပ်ပါတယ
်ဥမာဒီရောတစ်ထုတ်လို့ရေးပဲကြည့်ပါတစ်ထုတ်လို့ရေးတာရှိနေမယ်ဆိုလို့ရှိရင်တစ်တော့အဆက်မှာရှိတဲ့ရွာတွေအထိတခွဲဆက်ကလေးတွေထောင်ပြီးတော့ကလူတွေကအလုတ်ကင်တွေကိုလုတ်ကင်ထားနေမယ်အနေထားတွေရှိပါတယ်အဲ့လိုမျိုးပဲနဲ့ဒီကွန်တဲရေးမှာပိတ်ဆို့မှုဖြစ်ပြီးတော့တစ်တေကိုမပို့ရဘူးလားတဲ့ရင်မပို့ရဘူးတဆင့်ကံပို့ရမယ်ဆိုလို့ရှိရင်တိုင်းပြည်မှာဒီဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ဈေးွက်ကြီးနဲ့တဲ့ရင်ထိဆက်မှုမရှိတဲ့အတွက်အောက်ဈေးနဲ့ပဲကျွန်တော်တို့ရောင်းရမှာဖြစ်ပါတယ်အဲ့တော့တိုင်းပြည်နဲ့နိုင်ရင်ပြည်သူနဲ့နိုင်ပါပဲဒါကြောင့်မို့လို့ပြည်သူတွေကိုမထိခိုက်ဘူးဆိုတာကတော့ကျွန်တော်တို့မယုံကြည်ပါဘူးပြည်သူထိခိုက်တဲ့နေရာတွေဟာကုန်တယ်မှုဘိုက်မှာပါတယ်လို့ဂျီနီမြန်နယ်မှုဘိုက်မှာလည်းပါနေတဲ့အတွက်ကြောင့်မို့လို့အသေးစားအလတ်စားဆက်မှုလုပ်ငန်းတွေကိုတကယ်လို့မှဖွံ့ဖြိုးစေချင်တယ်ဆိုရင်တော့ဂျီနီမြန်နယ်မှုနဲ့ကုန်တယ်မှုပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့ကအမှန်တမ်းမှပဲအရေးကြီးပါတယ်လို့ကျွန်တော်တို့ယူဆပါတယ
် NDF ခေါင်းဆောင်တူဖြစ်သူဥက္ကမောင်စေပါတန်ခတ်ရေးယူမှုကိစ္စဟာမြန်မာနိုင်ငံရေးမှာအပြောအဆိုအများဆုံးကိစ္စတစ်ရပ်ဖြစ်ပြီးသဘောထားကွဲပြားမှုအရှိဆုံးကိစ္စတစ်ရပ်လည်းဖြစ်ပါတယ်။နိုင်ငံတကာမှာလည်းအရေးယူမလားထိတွေ့ဆက်ဆံမလားဆိုတဲ့အပေါ်အခုချိန်ထိတူညီတဲ့သဘောထားမရှိသလိုအရေးယူတဲ့နေရာမှာလည်းအဆင့်အမျိုးမျိုးပုံသဏ္ဍာန်မျိုးမျိုးနဲ့အကွဲအကွဲအပြားပြားရှိနေစေဖြစ်ကြောင်းပါခင်ဗျာ။